ပထမဆုံးအမေရိကန်နိုင်ငံရင်းကပြည်သူတွေကိုပိုပြီးလုံခြုံပေးကင်းစီတယ်လို့သမ္မတဘုရားကပြောပါတယ်။သမ္မတအင်ဂျီရိုသတင်းတောက်စကော့စတန်စ်ကဒီကြောင့်သတင်းရေးသားပေးမှုထားတာကိုဒေါ်မမှုထွန်းကတင်ပြပေးပါလားရှင်။ဟုတ်ကဲ့။အချမ်းပြသမားတွေဟာလူတက်တဲ့အဆုံးရောက်အစ္စလာမ်အထွေအခေါ်ပြန်ဖြန့်စီဖို့မျှော်မှန်းပြီးအမေရိကန်တပ်တွေကိုအီရန်နဲ့ချက်ပြက်နဲ့အရှေ့လက်ပိုင်းဒေသကနေမောင်းထုတ် ဒီအတွေးခေါ်ရီမှန်းချက်တွေဟာအစွန်းရောက်တဲ့ဒါမှမဟုတ်တရားဥပဒေဖြစ်တယ်လို့လက်မခံကြပါဘူးသူတို့ဟာတရားဥပဒေအစွန်းရောက်တွေဖြစ်ကြပါတယ်ဒီအချက်ကိုလက်ခံရမှာပါပဲကျွန်တော်တို့ရန်သူဟာအဆုံးဆုံးအထိတန်ဋိဌာန်ချထားတဲ့အကြံဖက်သမားတွေဖြစ်ကြပါတယ်လို့သမ္မတဘုရားကပြောသွားတာပါ မစ္စတာဘုရားအခုတခါမှလည်းအကြံဖက်သမားတွေကိုသူ့အဆိုအရနိုင်ငံတွေကိုစစ်မှန်တဲ့လူမျိုးတုံးတပ်ဖြတ်မှုတွေဝါမျိုးစီတဲ့မိစ္ဆာအေဒော့ဖ်ဟစ်တလာနဲ့ဂျိုးဆပ်စတာလင်တို့အပါအဝင်တချင်ကမင်းဆိုမင်းညစ်တွေနဲ့နှိုင်းယှဉ်ခဲ့ကြမှာတယ်ဒါပြင်အကြံဖက်ဝါဒတိုက်ဖြတ်ရေးစစ်ကိုလည်းကွန်မြူနစ်စနစ်ဆန့်ကျင်တိုက်ဖြတ်ရေးနဲ့နှိုင်းယှဉ်ခဲ့ပြီးအယ်ကိုင်ဒါခေါင ဒီလိုမျိုးဆက်ပြီးတော့ဒီမိုကရေစီအမျိုးသားမွတ်စလင်တွေရဲ့အုံနောက်ထဲရိုက်သွင်းခဲ့သူခြံသာတဲ့အထက်တွန်းလာပညာတတ်တယောက်ဖြစ်တယ်လို့ဆိုပါတယ်။၂၀၁၉ခုနှစ်စက်တဘာလ၁၂ရက်နေ့ကနယူးယောက်ပြည်ဝါရှင်တန်တိုက်ခိုက်ခံရုံအီရတ်မှာအမေရိကန်တပ်တွေမရှိခဲ့ဘူးလို့ထောက်ပြရင်းအီရတ်မှာအမေရိကန်တပ်တွေရှိနေလို့အကြမ်းဖက်တောင်းကျမ်းမှုဖြစ်ပွားနေတယ်ဆိုပြီးပြောဆိုနေကြတာတွေ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့